ိုင်းနိုင်ငံမှာဗန်ကောက်မြို့ကပန်းချန်နဲ့စခန်းချထားတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေဟာနေရာသစ်ဖြစ်တဲ့ဝန်ကြီးချုပ်ရုံးတည်ရှိရာနေရာနာကိုတနင်္လာနေ့မှာရွှေ့ပြောင်းခဲ့ကြပါတယ်။ဗန်ကောက်မြို့လည်းကိုငင်းငင်းချမ်းချမ်းပြောင်းရွှေ့နေကြတဲ့ဆန္ဒပြသူတွေကလက်ရှိလက်ရာရေးအစိုးရကိုဖျက်သိမ်းပြီးထိုင်းနိုင်ငံတွင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်နေချိန်မှာအရေးကောက်ခံမဟုတ်တဲ့ပြည်သူကောင်းစီကိုအစားထိုးခန့်ထားဖို့တောင်းဆိုနေပါတယ်။ထိုင်းယာယီဝန်ကြီးချုပ်နီဝပ်တန်ရောင်ဘွန်ဆာဖိုင်ဆန်ကတော့သူဟာဗန်ကောက်မြို့ပြင်မှာရုံးကန်းဖွင့်ပြီးတာဝန်ထမ်းဆောင်နေတာဖြစ်ပြီးဒီလိုလှုပ်ဆောင်မှုကိစ္စကိုတော့ယာယီဝန်ကြီးချုပ်ကလက်မခံပါဘူး။အစိုးရအနေနဲ့ဆွေးနွေးဖို့အတွက်လမ်းဖွင့်ထားပေမဲ့ရလဟာဒီမိုကရေစီနီးကျမှာဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်ရမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင်အစိုးရအနေနဲ့ဘယ်လိုအကြမ်းဖက်မှုမျိုးကိုမှမလိုလားပဲအခုဆန္ဒပြမှုတွေကလည်းပြည်ရင်းစစ်ဖြစ်နိုင်တဲ့အနေအထားတွေရောက်မလာနိုင်ပါဘူးလို့ပြောပါတယ်။ဇူလိုင်လ20ရက်နေ့ရွေးကောက်ပွဲကျင်းပဖို့အတွက်ဖြစ်နိုင်မလားလို့မေးမြန်းကြတဲ့အခါမှာတော့ယာယီအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ရဲ့အင်္ဂါနေ့ဆင်းရဲပွဲပြီးမှရက်အတိအကျကိုသိရမှာဖြစ်ကြောင်းယာယီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။နိုင်ငံတွင်ပြုပြင်ပြောင်းလဲရေးတွေအရင်လိုမလုပ်ဘဲရွေးကောက်ပွဲကိုထပ်ပြီးလုပ်ရင်လက်မခံဘူးလို့ချိန်ချောင်နေတဲ့အတိုက်ခံဒီမိုကရက်တစ်ပါတီကတပိတ်မှောက်ခဲ့တဲ့နောက်ပိုင်းမှာဖေဖော်ဝါရီလ2ရက်ရွေးကောက်ပွဲကိုအစိုးရကဖျက်သိမ်းပစ်ခဲ့ပါတယ်။